အာဏာထိန်းတာပါလို့ပြောနေတဲ့စစ်ကောင်စီကသတင်းသမားတွေနဲ့ဆန္ဒပြတဲ့သူတွေကိုဖမ်းဆီးတာဟာအပြောနဲ့အလုပ်မညီဘူးလို့ကျွန်တော်30ရက်နေ့ကပြန်လည်လာတဲ့သတင်းတောက်တစ်ယောက်ကပြောလိုက်ပါတယ်။အဖမ်းခံခဲ့ရပေမဲ့သတင်းတောက်အလုပ်ကိုပဲဆက်လုပ်သွားမယ်လို့ပြန်လည်လာတဲ့နောက်သတင်းတောက်တစ်ယောက်ကလည်းပြောပါတယ်။သူတို့ရဲ့ထောင်တွင်းအတွေ့အကြုံနဲ့သဘောထားတွေအကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုကိုသိန်းထိုက်ဦးပြောပြပေးမှာဖြစ်ပါတယ်ဗျာ
။တမတော်ပြုတ်ကွဲအောင်လုံစော်လုံဆောင်မှုပုံမှန်9ကကြီးနဲ့အများစုဖမ်းဆီးခံရတဲ့တိုင်းနယ်ပြည်နယ်ဒီဒီကကျင်းသား2300နီးပါးကိုမနေ့ကဇွန်လ30ရက်နေ့ကစစ်ကောင်စီကပြန်လွတ်ပေးခဲ့ပါတယ်။အဲ့ဒီအဲဒီမှာသတင်းသမားတွေနဲ့ကြ བྱ ားဆရာတွေလည်းပါဝင်ပါတယ်။ဥပဒေလုံထုံလုံတီနေတဲ့ညီမှုရုပ်သိမ်းပေးခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ဒါအပြင်မနေ့ကပြန်လွတ်ပေးလိုက်တဲ့အဲဒီမှာတမတော်ပြုတ်ကွဲအောင်လုံဆောင်မှုရာဇသက်ကြီးပုံမှန် 9.5 ကကြီးနဲ့ဖမ်းဆီးထောင်ချခံထားရတဲ့သတင်းသမားတွေလည်းပါဝင်ပါတယ်။သတင်းသမားတွေဆန္ဒပြသူတွေကိုဖမ်းဆီးပြီးမရငါကကြီးနဲ့တရားဆွဲဆိုရာစစ်ကောင်စီကအာဏာထိန်းထားတယ်လို့ပြောတာနဲ့ဆန့်ကျင်နေတယ်ဆိုပြီးမနေ့ကပြန်လည်လွတ်မြောက်လာတဲ့ Democracy Vision Online သတင်းဌာနကကိုစင်တော်နိုင်ကပြောပါတယ
်။ဒါများတော့ဟိုကျွန်တော်တို့လည်းဒီနေ့ဒီဒီမိုကရေစီစနစ်တစ်ခုပါဆိုတော့ဒီသတင်းသမားတွေဌာနကဆီကဆိုရင်ဒါတော့ဟိုကျွန်တော်တို့ရင်းနှီးတဲ့ကိစ္စနဲ့မကိုက်ဘူးပေါ့နော်။ကျွန်တော်လည်းပြောတော့ဒီကမ္ဘာကြီးကကျွန်တော်သတင်းသမားတွေရဲ့ဒီပေါ်ခံရတယ်လို့တော့မဟုတ်ဘူး။ဒီကြီးကြီးတွေဒီနေ့ကဆန္ဒပြပေါ်တဲ့ကြီးကြီးတွေအမှုတွေကဒီအခမ်းအနားဖြစ်ကြတာတော့ဒါလည်းကျွန်တော်တို့ပြောရတော့ဒီလိုနဲ့တော့ဒီကိစ္စနဲ့တင်းနေတော့သူတို့ဒီကြိုးတော့ပါတော့မှာသူတို့ကဒါအာဏာသိမ်းတာမဟုတ်ပါဘူးအာဏာသိမ်းတာကတော့ကျွန်တော်တို့လည်းသွားနေပါဘူးသူပြောနေနေတယ်လူသေးသမားတွေဆန္ဒပြကြည့်လို့ဒီခဏချင်းတရားတွေကငါးငါးနဲ့
စစ်တကအနာသိပြီးနောက်ပိုင်းဖမ်းဆီးခံခဲ့ရပြီးပသိမ်ချင်းထောင်ထဲမှာ9လလောက်နေထိုင်ခဲ့ရတဲ့ Time Era Online သတင်းဌာနကသတင်းတောက်မတ်ရွှေကြီးဝင်းကလည်းအဖမ်းခံခဲ့ရပေမဲ့သူမားတယ်လို့မထင်တဲ့အတွက်သတင်းတောက်အလုပ်ကိုပဲဆက်လုပ်သွားမယ်လို့ပြောပါတယ်။ဘာကြောင့်ဖမ်းပြီးဘာကြောင့်ပြန်လွတ်ပေးလိုက်တယ်လဲဆိုတာသူကိုယ်တိုင်လည်းမသိဘူးလို့ပြောပါတယ်။ကျွန်
တော်မိရကားကန်တာကိုပဲကျွန်တော်ဆက်လုပ်သွားမှာပေါ့။ဆက်လုပ်သွားမှာဒီတရင်နေနဲ့ဖတ်ထားရဆိုမဲ့လေသူကျမကိုဘာတန်ပြဖြစ်တယ်ပြောဖတ်လိုက်တာလေဆိုတော့ကျမကိုကျမလည်းမသိဘူးလို့သူအဲ့လိုပေါ့နော်ကျမမခံမနိုင်ဘူးကိုယ်ကိုယ်တိုင်ကသတင်းသမားကြောက်လည်းဖြစ်တယ်ဒီသတင်းပညာရဲ့ကိုကျမအရင်ကလည်းငယ်ငယ်လေးရဆက်ဝင်လာတော့ဒီလောက်ကိုပဲဆက်လုပ်သွားမယ်ပေါ့နော်ဒီသတင်းသတင်းတောက်တွေပါလေဆိုတော့လေဒီမှာတိတ်ဆောင်ဖြစ်ဘူးကိုကလည်းဒီလိုမျိုးကြီးလုပ်ပြီးတော့မှနေသွားရင်ပို့ပြီးတော့ကိုကအမားလုပ်လို့နေသွားတဲ့ပုံစံမျိုးကြီးဖြစ်မှာကိုလည်းကျမမလိုလားဘူးအဲ့တော့ကျမမှန်လေဖြစ်တယ်ကျမသတင်းလုံးလောက်တာဒီမှာတော့ဘာလို့အမားလောက်တယ်လို့မခံစားရတဲ့အတွက်ဒီသတင်းပညာရဲ့နယ်ပဲဒီမှာဆက်လျှောက်သွားမှာပေါ့
ကိုစင်တော်နိုင်နဲ့မတ်ရွှေကြီးဝင်းတို့ဘာဝင်မနေ့ကပြန်လွတ်လာတယ်လို့တီးပြနိုင်တဲ့သတင်းတော့၁၂ရက်ဖြစ်ပါတယ်အင်းစင်တောင်ထဲမှာ၃လလောက်ထင်းသိမ်းခံခဲ့ရတဲ့မနေ့ကပြန်လည်လွတ်မြောက်လာသူကြ བྱ ားဆရာဒူးကတော့သူ့မတရားဖမ်းဆီးခံခဲ့ရတဲ့အကြောင်းအခုလိုပြောပါတယ
်ဒါကတော့ဟိုအစ်စ်ချုပ်ပြောရရင်တော့ကျွန်တော်မတရားဖမ်းဆီးခံရတာပဲလေသင်ချင်တယ်ပဲဟလာဒီလူသားတယောက်အနေနဲ့ကိုတက်ချင်းတက်ချင်းကိုကျွန်တော်တို့မှာဆန္ဒထုတ်ဖို့ပိုင်ညွှန်းဆိုတယ်ဒါအခြေခံအကြောင်းပဲအဲ့ဒါကိုလုံမရတာကျွန်တော်တို့တရားမှုတစ်ခုကိုကျွန်တော်တို့ကခံနေရတဲ့သဘောပဲအဲ့ဒါပါ
ဖမ်းဆီးခံခဲ့ရတဲ့အချိန်မှာရိုက်နဲ့နှိပ်စက်ခံခဲ့ရတယ်လို့လဲအဲ့ဒီကြ བྱ ားဆရာကပြောပါတယ
်ဖမ်းခံရတဲ့အချိန်မှာကျွန်တော်လမ်းပေါ်ဒီဘန်ဆိုးတဲ့လမ်းပေါ်မှာဖမ်းခံရတဲ့အချိန်မှာတော့ကျွန်တော်တို့ရိုက်နဲ့ဒါတွေကျွန်တော်ခံရတယ်အဲကျွန်တော်ဆိုပြင်းပြင်းထန်ထန်ခံရတယ်ဒီနံပါတ်1ရိုက်တယ်ဒီကြောကုန်းတွေကုတ်တွေရိုက်တယ်ခြေထောက်ရိုက်တယ်အဲ့လိုမျိုးကျွန်တော်ဖမ်းဆီးရချင်းမှာတော့ခံရတယ်အဲစကြောထဲမှာတော့ဟိုဟာမိုးရင်းမခံတော့ဟိုအချို့သူတွေကတော့ဟိုမိုးရင်းရိုက်နဲ့ဆက်ဆီးတာမျိုးတွေကျွန်တော်တို့မျက်စိရှိမှာမျက်စိရှိတော့မှတွေ့ရတယ်ကြားရတယ်ဘာလို့ဒီကိစ္စဆိုတော့အဲကျွန်တော်ဟောရင်းလာပဲသိနေတာဆိုတော့
သူ့ကိုစစ်တကောင်တော့သိပြီးနောက်ပိုင်းမလ9ရက်နေ့မှာဖမ်းဆီးခဲ့တာပါတမတော်ပြုတ်ခွဲအောင်လုဆောင်မှုဥပဒေပုံမှန်905ကကြီးနဲ့တရားဆွဲဆိုခံခဲ့ရပြီးအင်းစိန်ကျေးထောင်ထဲမှာ3လကြာနေထိုင်ခဲ့ရပါတယ်။နိုင်ငံတော်မှာရှိတဲ့ကျေးထောင်အသီးသီးကနေဂျွန်လ30ရက်နေ့ပြန်လွတ်လိုက်တဲ့ကျင်းသားရေအတွက်ကစုစုပေါင်း2296ရောက်ရှိတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ဖမ်းဆီးထိန်းသိမ်းတာတွေနဲ့ပတ်သက်ပြီး AAPP နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့ထုတ်ပြန်ကြေညာတဲ့ကိန်းဂဏန်းတွေကိုစစ်ကောင်စီဘက်ကအမြဲတစေညှင်းဆိုလေးရှိပါတယ်။ AAPP ရဲ့စင်းနေရစစ်တကအနာသိပြီးနောက်ပိုင်းလူပေါင်း6400ကျော်ဖမ်းဆီးခံခဲ့ရပြီး200ကျော်ကိုတော့ထောင်ဒဏ်ချမှတ်ခဲ့တဲ့အကြောင်းပြောဆိုထားပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးပြောပြသွားတာဖြစ်ပါတယ်